This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပြီရှင်မင်္ဂလာနံနက်ခင်းပါရှင်ဗီဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဗီဒီယိုအနေကင်ဝေးပြီးပူစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ဗီဒီယို NUG ဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့ဇန်နဝါရီလ31ရက်နေ့ဗီဒီယို NUG ရဲ့မြန်မာခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပြီးတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ဗီဒီယို NUG ရဲ့စီးရီးသတင်းကောက်နှုတ်ချက်ကိုမေဦးလင်္ကာကဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
2025ခုနှစ်ဇန်နဝါရီလ31ရက်နေ့မနက်ခင်းစီရီတရင်ကောင်းထုတ်ချက်များကိုတင်ပြပေးတော့မှာဖြစ်ပါတယ်။အေအေထိန်ချုပ်ထားတဲ့စစ်ကောင်စီစစ်တပ်စခန်းများရှိလက်နက်များမှာဗုဒ္ဓဖျားတော်များအားရေးသားအသုံးပြုနေတဲ့တရင်ကိုတင်ပြပေးကြပါတယ်။အာရခတက်တော်အေအေထိန်ချုပ်ထားတဲ့စစ်ကောင်စီစစ်တပ်စခန်းများရှိလူသက်လက်နက်များမှာဗုဒ္ဓတရားတော်နဲ့ဆန့်ကျင်စွာဗုဒ္ဓတရားတော်များအားရေးသားအသုံးပြုနေကြောင်းရခိုင်တရင်အရင်မြင့်များမှသိရှိရပါသည်ဘုံသည်တုံးကြီးမိုင်းများမှဗုဒ္ဓရဲ့ပဋ္ဌံဒေသနာတော်များထဲမှအဋ္ဌိပစ္စယောနတ္ထိပစ္စယောစာများအားရေးသား၍ကတ်ထားသည်ကိုတွေ့ရှိရတယ်လို့သိရှိရပါသည်အဋ္ဌိပစ္စယောဆိုသည်မှာထင်ရှားရှိသောအဖြစ်ကျေးဇူးပြုသောပစ္စည်းဖြစ်ပြီးနတ္ထိပစ္စယောဆိုသည်မှာချုပ်ပြောက်သောအဖြစ်မရှိသောအဖြစ်နောက်ဖြစ်သောနန္တရားတို့အားဖြစ်ခွင့်ပေးလျက်ကျေးဇူးပြုသောပစ္စည်းဖြစ်ပါれဗုဒ္ဓတရားတော်များသည်တက်ဖြတ်ခြင်းညှဉ်းပန်းနှိပ်စက်ခြင်းစသောအကြမ်းဖက်မှုကိုလုံးဝလက်မခံမင်းအကြမ်းမဖက်ငြိမ်းချမ်းသောဘာသာဖြစ်ပါれအကြမ်းဖက်စစ်တပ်ဟာဆက်လက်နက်များနှင့်နိုင်ငံအနှံအပြစ်မဲ့ပြည်သူများကိုညှဉ်းပန်းနှိပ်စက်ခြင်းတက်ဖြတ်ခြင်းများပြုလုပ်လျက်ရှိသည့်အပြင်ဗုဒ္ဓတရားတော်များကိုလည်းလက်နက်များမှတလွဲသုံးချပြုလုပ်နေတယ်လို့သိရှိရပါれခင်ဗျာလူမျိုးဘာသာမခြားအားလုံးပါဝင်နိုင်သောကိုယ်ပိုင်အုပ်ချုပ်ခွင့်ရှိပြီးတရားမျှတမှုရှိတဲ့ဒီမိုကရေစီကော်တူးလေးကိုတိဆောက်သွားမဲ့သတင်းကိုတင်ပြပေးကြပါရစေ။လူမျိုးဘာသာမခြားအားလုံးပါဝင်နိုင်သောကိုယ်ပိုင်အုပ်ချုပ်ခွင့်ရှိပြီးတရားမျှတမှုရှိသောဒီမိုကရေစီကော်တူးလေးကိုတိဆောက်သွားမှာဖြစ်ကြောင်းဇန်နဝါရီလ31ရက်နေ့86နှစ်ပြည့်ကရင်တော်လှန်ရေးနေ့မှာကရင်အမျိုးသားစည်းရုံး KNU ဘဟုမှသတင်းထုတ်ပြန်ထားပါရစေ။86ကြိမ်မြောက်ကရင်တော်လှန်ရေးနေ့မှာဆရာနာရှင်ခြုံငင်းရေးအတွက်စွန့်လွတ်အနစ်နာခံတိုက်ပွဲဝင်ခဲ့ကြတဲ့သူရဲကောင်းများအားလေးစားဂုဏ်ပြုကြောင်းဖော်ပြထားပါတယ်ခင်ဗျာတဝဲတရချောင်းလမ်းမိုင်းပေါ်ကရွှေကူဂိတ်စခန်းနဲ့စခန်းကုန်းတို့ကိုတိုက်ခိုက်သိမ်းပိုက်တဲ့သတင်းကိုတင်ပြပေးကြပါတယ်တနင်္လာနေ့တိုင်းတဝဲခရိုင်ရှင်မုတ်တီကျေးရွာတဝဲတရချောင်းလမ်းမိုင်းပေါ်ကရွှေကူဂိတ်စခန်းနဲ့စခန်းကုန်းတို့ကိုဝင်ရောက်တိုက်ခိုက်သိမ်းပိုက်ခဲ့ပြီးမိရှို့ဖျက်ဆီးခဲ့တယ်လို့ဒူရကစစ်ကြောင်းကထုတ်ပြန်ထားပါတယ်ဇန်နဝါရီလ29ရက်နေ့နေ့လယ်2နာရီမှာဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့ပြီးအပြန်အလှန်ပစ်ခတ်မှု9နာရီခန့်ကြာမြင့်ခဲ့တယ်လို့ဆိုပါတယ်အဆိုပါတိုက်ခိုက်မှုတွင်စစ်ကောင်စီတပ်သား9ဦးထပ်မံတေဆုံးခဲ့က4ဦးရှင်ဖမ်းမိခဲ့ပြီးစခန်းကုန်းနဲ့ကိစခန်းတို့ကိုမိရှို့ဖျက်ဆီးနိုင်ခဲ့တယ်လို့သိရှိရပါတယ်ဒါ့အပြင်ငကြင်းမီတလန့် MA4 တလန့် MA3 3လန့် MA2 တလန့် MA1 4လန့်60ကွန်မန်ဒိုစိန်ပြောင်းတလန့်14နေမိုင်း4လုံးလက်ပစ်ပုံး4လုံးလက်ခုံးမိုင်း5လုံးလက်ကင်ဖုံး8လုံးနဲ့စစ်အုံဆောင်ပစ္စည်းအများအပြားသိမ်းဆည်းရရှိခဲ့တယ်လို့ဖော်ပြထားပါတယ်။အဆိုပါတိုက်ခိုက်မှုကိုဒူရက်ကစစ်ကြောင်းဒဝေမျိုးသားလွမြောက်ရေးတပ်တော် DNLA ရေဗျူပြည်သူ့ကာကွယ်ရေးတပ်ဖွဲ့ YPPDF Federal Duwinjay Drone တပ်ခွဲ FPF နဲ့တောင်းညီနောင်စစ်ကြောင်းတပ်ခွဲတတူကပူးပေါင်းလှုပ်ဆောင်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ရည်စကြိုစုပေါင်းရုံမှတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ကိုတွားရောက်ပစ်ခတ်တိုက်ခိုက်ခဲ့တဲ့တဲ့ရင်ကတင်ပြပေးကြပါမယ်။ မကွေးတိုင်းရေစကြိုမြို့ရှိစုပေါင်းရုံထွေးဥယုံမှတပ်ဆွဲထားတဲ့စစ်ကောင်စီတပ်သားများကိုတွားရောက်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့မြင်းချံ Black Tiger MBD တပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဇန်နဝါရီလ30ရက်နေ့မနက်9:00အချိန်မှာရေစကြိုစုပေါင်းရုံမှတပ်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ကိုပျောက်ကြားနည်းဗျူဟာအသုံးပြုပြီးတွားရောက်ပစ်ခတ်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။တိုက်ခိုက်မှုတွင်စစ်ကောင်စီတပ်သား2ဦးနဲ့၎င်းတပ်သားရဲ့ဇနီးတူစုစုပေါင်း3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်။MBT တပ်ဖွဲ့အနေနဲ့ယခုလိုမြို့ပြစစ်စင်ရေးများကိုထပ်မံစ조사လှုပ်ဆောင်သွားမှာဖြစ်တာကြောင့်မိဘပြည်သူများအနေနဲ့စစ်ကောင်စီတပ်စခန်းများ၎င်းတို့လက်အောက်ခံလက်နက်ကင်တပ်ဖွဲ့များရှိတဲ့နေရာဤကိုနီးကပ်စွာသွားလာခြင်းမပြုကြဖို့မြစ်တာရက်ခံထားပါတယ်ခင်ဗျာ။ကောင်းလံမှုပြည်သူစစ်စခန်းတစ်ခုကို KIA ပူးပေါင်းတပ်ဖွဲ့မှတင်ပိုက်လိုက်တဲ့သတင်းကိုတင်ပြပေးကြပါမယ်။ကချင်ပြည်နယ်ပူတာအိုခိုင်ကောင်းလံမှုမြို့နယ်လန်ဆန်ကြားရှိဖဖုံးရွာနီးကပြည်သူစစ်စခန်းတစ်ခုကို KIA ပူးပေါင်းတပ်ဖွဲ့ကတိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့ကချင် Wave ကဖော်ပြထားပါတယ်။အင်အား40မှ50ခန့်ကြားရှိအဆိုပါပြည်သူစစ်စခန်းကိုလက်နက်ချဖို့အကြောင်းကြားခဲ့ပေမယ့်ငင်းဆန်ခဲ့တာကြောင့် January 30ရက်နေ့မနက်9:00ခန့်မှာတိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့ဆိုထားပါတယ်။လက်ရှိမှာတော့အဆိုပါတပ်စခန်းမှထွက်ပြေးသွားတဲ့စစ်ကောင်စီလက်အောက်ခံပြည်သူစစ်တပ်ဖွဲ့ဝင်တွေကိုလိုက်လံရှင်းလင်းနေတယ်လို့ဖော်ပြထားပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ15ရက်နေ့ကလည်းလက်နက်ချဖို့ညှင်းဆန်ခဲ့တဲ့ခေါလံမှုမျိုးနဲ့လာဟီစင်စစ်ကောင်စီတပ်စခန်းကို KIA နဲ့ခါကာဘိုပြည်သူ့ကာကွယ်တပ်ဖွဲ့ KPD တို့ကသိမ်းပိုက်ခဲ့ပါသေးတယ်ခင်ဗျာ။နထိုးကြီးမြို့နယ်အတွင်းတပ်မ69လောက်ခန့်စစ်ကြောင်းအားတိုက်ခိုက်ရာဗိုလ်မှူးနယ်ဗိုလ်ကြီးပါဝင်22ဦးသေဆုံးခဲ့ပြီးလက်နက်39လက်နဲ့3မန်း8ဦးရရှိခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။ဇန်နဝါရီလ30ရက်နေ့မနက်ပိုင်းမှာမြင်းချံခရိုင်နထိုးကြီးမြို့နယ်ပြင်းစီရွာမှထွက်လာတဲ့ဗိုလ်မှူးရန်လင်းအောင်နဲ့ဗိုလ်ကြီးအောင်စောမင်းဦးစီတဲ့တပ်မ69လောက်ခန့်ခမရ14 15နဲ့ရဲတပ်ရင်းပူးပေါင်းအင်အား90ခန့်အားတိုက်ခိုက်ခဲ့ရာလက်နက်39လက်3ရမိခဲ့ကြောင်းအမှတ်တစစ်တေသားမှသတင်းထုတ်ပြန်ထားပါတယ်။၎င်းစစ်ကြောင်းအားမြတောင်ရွာနဲ့စိတ်ပကံရွာကြား၌မြင်းချံခရိုင်တယင်း410ပူပေါင်းဖွဲ့တို့ကကြားဖြတ်တိုက်ခိုက်ခဲ့ရာစစ်ကောင်စီဖွဲ့ဝင်ဗိုလ်ကြီးအောင်စောမင်းပါအလောင်း21လောင်းရရှိခဲ့ပြီးပုံမှုရန်လင်းအောင်ထိခိုက်ဒဏ်ရာနဲ့ဆုတ်ခွာရင်တေဆုံးကြောင်းသိရှိရကရှစ်ဦးဖမ်းဆီးရရှိခဲ့တယ်လို့ဖော်ပြထားပါတယ်။အဆိုပါတိုက်ပွဲတွင် MA1 3လက်MA2 လေးလက် MA3 6လက် MA4 2လက် MA5 1လက် MA11 6လက် G3 12လက် G4 2လက် BA94 1လက်60မမပြောင်းတူ1လက်ပြောင်းရှည်1လက်နဲ့60မမဘုံသီး29လုံးအီနာကာ5လုံးနနတိဘုံ9လုံး9မမ G 305တောင်းအုတ်ထုတ်စေလုံးတို့ကိုတင်းစီရရှိခဲ့တယ်လို့သိရှိရပါတယ်။တိုက်ခိုက်မှုအတွင်းတတဦးမှထွက်လာတဲ့ MI35 တစ်စီးနဲ့၃ချိန်တိုက်ခိုက်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ ARD PDF အမှတ်29ဗျူဟာရဲ့အပတ်စဉ်6စစ်တင်တန်းအတွဲရဲဘော်များခေါ်ယူနေတဲ့သတင်းကိုတင်ပြပေးကြပါမယ်။အမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝင်ကြီးဌာနတောင်ပိုင်းတိုင်းစစ်ဒေသ ARD တိုင်းစစ်ဌာန AYA PDFအမှတ်29ဗျူဟာရဲ့အပတ်စဉ်6စစ်တင်တန်းအတွဲရဲဘော်တင်တန်းသားများခေါ်ယူနေတယ်လို့ထုတ်ပြန်ထားပါတယ်။တိုင်းရင်းသားမဟာမိတ်နယ်မြေအသီးသီးမှာကြာယာခန်းကဏ္ဍကနေစစ်အာဏာရှင်အမြင့်ဖြတ်ချိန်မုံကြီးပါဝင်ဆင်းတဲ့နေရာမှာခြေတန်းလုံးလုံးနဲ့မဟာမိတ်များနဲ့အတူစည်ရေးတွေ့ကြုံလေးကျင့်တင်ယူရင်း ARD တိုင်းတွင်ကိုထိုးဖောက်ဝင်ရောက်နေပြီလို့ဆိုပါတယ်။ ARD PDF အမှတ်29ဗျူဟာအနေနဲ့ရဲဘော်တင်တန်းသားအစ်များကိုစနစ်တကျစီစစ်လက်ခံနေပြီးတမန်စီကံများနဲ့ကိုက်ညီတဲ့အမျိုးသားအမျိုးသမီးများကိုလိုက်လဲစွာကြိုးစို့လက်ခံလျက်ရှိတယ်လို့သိရှိရပါတယ်။အသက်18နှစ်မှ40နှစ်အတွင်းစိတ်တဲ့ကြံခိုင်ပြီးကျန်းမာရေးကောင်းမွန်သူတော်လှန်ရေးအောင်မြင်ပြီးဆုံးသည့်အထိတာဝန်ကျေပွန်စွာထမ်းဆောင်နိုင်သူစီကံများနဲ့အမိန့်များညွှန်ကြားချက်များကိုတိကျစွာလိုက်နာဆောင်ရွက်နိုင်သူစားတဲ့စီကံချက်၁၀ချက်ကိုလိုက်လာနိုင်ရမယ်လို့အသိပေးထုတ်ပြန်ထားပါတယ်။အမျိုးသမီးစစ်မေများကိုအထူးလေးထားဖိတ်ခေါ်နေပြီးအခြေခံစစ်တင်တန်းပြီးဆုံးတဲ့အခါအရေးချင်းစိတ်ပါဝင်စားမှုလုံနိုင်စွမ်းပေါ်မူတည်ပြီးခြေမုံရေးအပြင်ဗျူဟာရေးစေဌာနဆက်သွယ်ရေးဆက်ချုပ်ဌာနရုံးလုပ်ငန်းများမှာတာဝန်ထမ်းဆောင်မှုဂုဏ်ယူဝမ်းမြောက်စွာကြိုးစို့နေတယ်လို့ဆိုပါတယ်။ ARD PDF အမှတ်29ဗျူဟာမှာတာဝန်ထမ်းဆောင်လူသူများအနေနဲ့ဗျူဟာရေး Page Messenger ဆက်သွယ်လျှောက်ထားနိုင်တယ်လို့အသိပေးထားပါတယ်ခင်ဗျာ။ ခမာယာ369တရင်မှာစစ်ကောင်စီတပ်သားတူအလင်းဝင်ရောက်လာတဲ့တရင်ကိုတင်ပြပေးကြပါတယ်။စကိုင်းတိုင်းခန်းနီခိုင်ဟ ோம் မလင်းမြို့နယ်ခြေဆိုင်စစ်ကောင်စီရဲ့369ချေမြန်တရင်ကစစ်ကောင်စီတပ်သားတူရမဲသိန်းမြို့နယ်မှာတာဝန်ကျစဉ်ချိတ်ဆက်အလင်းဝင်ရောက်လာတယ်လို့ Adquid People Defense Force ကနေပြီးတော့တရင်ထုတ်ပြန်ထားပါတယ်။ဇန်နဝါရီလ30ရက်နေ့မနက်7:00ချိန်မှာခမာယ369တက်မှာအသက်25နှစ်အရွယ်တက်သားစီတူထက်ဆိုသူဟာ Adquid PDF ထံသို့ဆက်သွယ်ချိတ်ဆက်အလင်းဝင်လာတယ်လို့သိရှိရပါတယ်။ထို့သူချိတ်ဆက်အလင်းဝင်လာတဲ့စစ်ကောင်စီတက်သားအားနှွေးထွေးပြူငါစွာကြိုဆိုလက်ခံခဲ့ပြီးတက်ဆိုင်တဲ့လုံခြုံသောနေရာကိုအသက်အာမခံချက်အပြည့်နဲ့ပို့ဆောင်ပေးမယ်လို့သတင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီတက်သားများအနေနဲ့ပြည်သူလူထုအပေါ်လူမဆန်ပဲရက်ဆက်စွာလေကြောင်းတိုက်ခိုက်မှုများပြုလုပ်နေတယ်ကျမ်းပတ်စစ်တကူအမြန်ဆုံးဆွန့်ခွာကြပြီးပြည်သူရင်ခွင်ပူပေါင်းလာပါကအသက်မသေးပဲစုချင်းငွေနဲ့အတူမိသားစုစီကိုပို့ဆောင်ပေးမယ်လို့အသိပေးထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီရေးသတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်မင်းစစ်သွေးနဲ့ခေါင်းရှယ်တို့ကပေးပို့ထားခြင်းဖြစ်ပါတယ်ကျွန်တော်ကတော့ຫນွေဦးလင်ပါ
ဗီဒီယိုအညီကြီးမှဆက်လက်တင်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးပြည်ဝင်သတင်းများကိုတော့ຫນွေဦးနိုင်မှဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ31ရက်နေ့မနက်ပိုင်းရေဒီယိုအန်ယူဂျီပြည်တွင်းသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့ပြည်တော်စုအဆင့်တယန်ဇာတစီမံအုပ်ချုပ်မှုအဖွဲ့ရဲ့တင်မြင့်ဆောင်2025အစည်းအဝေးပြည်တော်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်ဦးဆောင်ကျင်းပတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ပြည်တော်စုအဆင့်တယန်ဇာတစီမံအုပ်ချုပ်မှုအဖွဲ့ရဲ့တင်မြင့်ဆောင်2025အစည်းအဝေးကို2025ခုနှစ်ဇန်နဝါရီလ29ရက်နေ့မှာကျင်းပခဲ့တယ်လို့တင်ရရှိပါရတယ်။အစည်းအဝေးမှာပြည်တော်စုဝန်ကြီးချုပ်ကတယန်ဇာတကိုစီမံကုတ်ခဲ့တဲ့ဝန်ကြီးဌာနနှစ်ခုဖြစ်တဲ့တယန်ဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းဝန်ကြီးဌာနနဲ့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနတို့ကတယန်ဇာတတွေစီမံခန့်ခွဲရမှာစီကံတကြနဲ့စနစ်ကျစေဖို့ကြိုးပမ်းအားထုတ်ရမှာဖြစ်တယ်လို့ဒေသအလိုက်မိမိတို့စူးမှုထိန်းချုပ်နေမြေများမှာတယန်ဇာတစီမံအုပ်ချုပ်မှုအဖွဲ့များက BNDA ကင်းစွာဖြင့်လုပ်ငန်းဆောင်ရွက်နိုင်ရေးချမှတ်ထားတဲ့မူဝါဒများကိုစီးစနစ်တကြအကောင့်ထည့်ဖော်နိုင်ရေးတို့အတွက်ပြည်သူကာကွယ်ရေးပြည်သူအုပ်ချုပ်ရေးပြည်သူလုံခြုံရေးအဖွဲ့များရဲ့ပူးပေါင်းဆောင်ရွက်မှုဟာအရေးပါလာတဲ့အတွက်ကြောင့်အဆိုပါအဖွဲ့စည်းများကိုတဲ့မှတ်ထိန်းချောင်းရမှာအဓိကဖြစ်တဲ့ကာကွယ်ရေးဝန်ကြီးဌာနပြည်ထရေးနဲ့လူဝေမှုကြီးကြပ်ရေးဝန်ကြီးဌာနတို့ကလည်းစူးစမ်းထိန်းချောင်းချမှတ်ကြဖို့လိုအပ်ပါကြောင်းပြောကြားခဲ့ပါတယ်အစည်းအဝေးကိုပြည်ထောင်စုအဆင့်တယန်ဇာတစီမံအုပ်ချုပ်မှုအဖွဲ့ဖွဲ့ဥက္ကဋ္ဌပြည်ထောင်စုဝန်ကြီးချုပ်ဒုတိယဥက္ကဋ္ဌနဲ့အဖွဲ့ဝင်များဖြစ်ကြတဲ့တယန်ဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းဝန်ကြီးဌာနပြည်ထရေးနဲ့လူဝေမှုကြီးကြပ်ရေးဝန်ကြီးဌာနကာကွယ်ရေးဝန်ကြီးဌာနစီမံကိန်းဗန္ဒာရေးနဲ့ရင်းနှီးမြှုပ်နှံမှုဝန်ကြီးဌာနလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနတို့မှပြည်ထောင်စုဝန်ကြီးများပြည်ထောင်စုဒုတိယဝန်ကြီးများနဲ့အတွင်းဝန်များပြည်ထောင်စုဝန်ကြီးချုပ်ယုံမှအတွင်းဝန်နဲ့ပြည်ထောင်စုအဆင့်တယန်ဇာတစီမံအုပ်ချုပ်မှုအဖွဲ့ရဲ့အတွင်းရေးမှူးယုံအဖွဲ့တို့မှတာဝန်ရှိသူများတက်ရောက်ခဲ့ကြပါရခင်ဗျာဆလဘီတော်လိုင်းဤကာလအတွင်းပြည်သူတွေအတွက်ကောင်းမွန်တဲ့အုပ်ချုပ်ရေးရန်တရားဖော်ဆောင်ဖို့ပြည်ထောင်စုဝန်ကြီးချုပ်တိုက်တွန်းတဲ့သတင်းကိုတင်ပြပေးပါမယ်။တော်လိုင်းဤကာလအတွင်းပြည်သူတွေအတွက်ကောင်းမွန်တဲ့အုပ်ချုပ်ရေးရန်တရားဖော်ဆောင်ဖို့ဂျာကာလဒီတန္တရပြည်သူအုပ်ချုပ်ရေးဖော်ဆောင်မှုဗဟိုကော်မတီအစည်းအဝေးဇန်နဝါရီလ30ရက်နေ့မှာကျင်းပရမှာပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းကတိုက်တွန်းဆိုလိုက်တာပါ။ကော်မတီအနေနဲ့ဆုံးဖြတ်ခဲ့တဲ့ဆုံးဖြတ်ချက်တွေကိုထိထိရောက်ရောက်ဆောင်ရွက်ကြဖို့လိုအပ်တယ်လို့ရှေးလုပ်ငန်းစဉ်တွေကိုလည်းအချိန်နဲ့တပြေးညီဆောင်ရွက်ကြဖို့လိုအပ်ပါကြောင်းလုံဆရာတွေကများပြားပြီးနေ့စဉ်ပြဿနာတွေအခက်အခဲစိန်ခေါ်မှုတွေရှိနေတဲ့ကော်မတီတစ်ခုဖြစ်တာကြောင့်ကျွန်တော်တို့အစိုးရအဖွဲ့ဝင်တွေအားလုံးလည်းအလွန်ပင်ပန်းကြပါမယ်ဒီတော်လိုင်းကာလအတွင်းပြည်သူတွေအတွက်ကောင်းမွန်တဲ့အုပ်ချုပ်ရေးရန်တရားတစ်ခုသာဖော်ဆောင်နိုင်မယ်ဆိုရင်ကျွန်တော်တို့အားလုံးပင်ပန်းရကြိုးနှက်မှာဖြစ်ပါကြောင်းဝန်ကြီးချုပ်ကဆိုထားပါတယ်ဆက်လက်ပြီးတက်ရောက်လာကြတဲ့ဂျာကာလာဒီတန္တရပြည်သူအုပ်ချုပ်ရေးဖော်ဆောင်မှုဗဟိုကော်မတီအဖွဲ့ဝင်များမှလေးမြင့်ဆောင်2025မှာချမှတ်ထားတဲ့ဆုံးဖြတ်ချက်ရှေ့လုပ်ငန်းစဉ်များနဲ့ပတ်သက်ပြီးပြီးစီးမှုအခြေအနေများနဲ့ဆက်လက်ဆောင်ရွက်ရန်ကြံရှိနေသေးတဲ့လုပ်ငန်းစဉ်များကိုချပြရှင်းလင်းပြီးတက်ရောက်လာကြတဲ့တာဝန်ရှိသူများကအကြေတဝင့်ဆွေးနွေးခဲ့ကြပါတယ်။အစည်းအဝေးကိုပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်ဦးဆောင်ကပြည်ထောင်စုဝန်ကြီးများ၊ဒုတိယဝန်ကြီးများ၊အမြဲတမ်းအတွင်းဝန်များ၊တွဲဖက်အတွင်းဝန်များနဲ့ဌာနဆိုင်ရာများမှတာဝန်ရှိသူများတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။ဆလဘီဇဂိုင်းဖက်ဒရယ်ယူနစ်ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေဒုတိယမူကြမ်းနဲ့ပတ်သက်တဲ့ရှေ့လုပ်ငန်းစဉ်များကိုရှင်းလင်းဆွေးနွေးခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဇန်နဝါရီလ30ရက်နေ့ဇဂိုင်းဖက်ဒရယ်ယူနစ်အတွင်းမှရှိတဲ့အင်အားစုများနဲ့ဇဂိုင်းဖက်ဒရယ်ယူနစ်လွှတ်တော်တို့ဟာ2025ခုနှစ်ဇန်နဝါရီလ30ရက်နေ့မနက်7:00အချိန်မှာဇွန်ပလက်ဖောင်းကနေတဆင့်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဇီဝေးပွဲမှာအစုအဖွဲ့5စု 2020ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်များ CDM တိုင်းရင်သာအများယုံကြည်လေးစားခံရသူများနဲ့တပိတ်အင်အားစုများနိုင်ငံရေးပါတီမှကိုယ်စားလှယ်များစကိုင်းဖိုရမ်ဖက်ဒရေးရှင်းအဖွဲ့မှကိုယ်စားလှယ်များစကိုင်းတိုင်းတပိတ်အဖွဲ့ဝင်များပြည်သူ့အုပ်ချုပ်ရေးအဖွဲ့မှဆက်သွယ်ရေးတာဝန်ခံများစကိုင်းဖက်ဒရယ်ယူနစ်ပြည်သူ့ကာကွယ်ရေးအဖွဲ့မှတာဝန်ရှိသူများပါဝင်တက်ရောက်ခဲ့ကြပြီးတော့စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်မှဥက္ကဋ္ဌဒုတိယဥက္ကဋ္ဌနဲ့ယူနစ်လွှတ်တော်ကိုယ်စားလှယ်များတက်ရောက်ခဲ့ကြကတာဝန်ရှိသူများမှနှုတ်ခွန်းဆက်စကားများပြောကြားခဲ့ကြပြီးတော့စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ဥက္ကဋ္ဌနဲ့တာဝန်ရှိသူများကတွေးဆုံဆွေးနွေးရခြင်းရဲ့ရည်ရွယ်ချက်နဲ့စကိုင်းဖက်ဒရယ်ယူနစ်ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေဒုတိယမူကြမ်းနဲ့ပတ်သက်ပြီးရှေ့လုပ်ငန်းစဉ်များကိုရှင်းလင်းဆွေးနွေးခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီအရှေ့တီမောနိုင်ငံမှာ NUG ရဲ့ဆက်ဆံရေးယုံ2024ခုနှစ်ထဲအောင်မြင်စွာဖွင့်လှစ်ထားနိုင်တဲ့သတင်းကိုတင်ပြပေးပါမယ်။အရှေ့တီမောနိုင်ငံမှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဆက်ဆံရေးယုံ2024ခုနှစ်ထဲအောင်မြင်စွာဖွင့်လှစ်ထားနိုင်ခဲ့တယ်လို့သတင်းရရှိပါရယ်။ဇန်နဝါရီလနောက်ဆုံးပတ်သတင်းစာရှင်းလင်းပွဲမှာနိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါ်စင်မအောင်ကအတည်ပြုပြောကြားခဲ့ပြီးတော့တီမောလက်စတေးသမရကိုလည်းမြန်မာအရေးအတွက်ကူညီပံ့ပိုးပေးမှုကိုကျေးဇူးတင်ရှိတယ်လို့ပြောကြားထားပါရယ်။လက်ရှိမှာအမျိုးသားညီညွတ်ရေးအစိုးရဟာကိုရီးယားနိုင်ငံ၊ချက်သမရနိုင်ငံ၊ UK နိုင်ငံ၊ Australia နိုင်ငံ၊ Norway နိုင်ငံ၊ပြင်သစ်နိုင်ငံစတဲ့နိုင်ငံများမှလည်းဆက်ဆံရေးယုံများအောင်မြင်စွာဖွင့်လှစ်ထားခဲ့တယ်လို့သိရပါပါခင်ဗျာ။ဆလဘီဂျာကာလာအခြေခံပညာပြည်သူပညာရေးကျောင်းများအဖြစ်အသိအမှတ်ပြုတက်တန်းတိုးခွင့်ပညာရေးဝန်ကြီးဌာနကဆက်လက်ခွင့်ပြုတဲ့သတင်းကိုတင်ပြပေးပါမယ်။ဇန်နဝါရီလ30ရက်နေ့မှာဂျာကာလာအခြေခံပညာပြည်သူပညာရေးကျောင်းများအဖြစ်အသိအမှတ်ပြုတက်တန်းတိုးခွင့်ရတဲ့ကျောင်းများစီရင်ကြေညာချက်ကိုပညာရေးဝန်ကြီးဌာနကဖော်ပြထားပါတယ်။လေလာဆန်းစစ်အကဲဖြတ်ရေးဌာနရဲ့သဘောထားမှတ်ချက်အရပြည်သူပညာရေးကျောင်းအသိအမှတ်ပြုမူဝါဒ17ချက်နဲ့ Information and Technology Security Guidelines များကိုလိုင်းနာဆောင်ရွက်ပါမယ်လို့ဝန်ခံကတိပြုထားတဲ့အပေါ်ကျင့်တ်ဖွဲ့ရာဆောင်ရွက်ထားကြတာကိုတွေ့ရှိရတဲ့တပြေညူပြည်တော်စုကျောင်းနဲ့ကန်းကော်ကြားဆက်အခမဲ့ပညာသင်ကျောင်းကိုအသိအမှတ်ပြုခဲ့ပြီးတော့စီစစ်ဆဲကျောင်းများစည်ရင်းကိုလည်းဆက်လက်ထုတ်ပြန်ကြေညာသွားမယ်လို့ဆိုထားပါတယ်ခင်ဗျာဆလဘီမြန်မာအကြောင်းသားများကိုပေးတဲ့အမေရိကန်ပညာသင်ဆုများရက်ဆိုင်တဲ့တင်ကိုတင်ပြပေးပါမယ်မြန်မာနိုင်ငံအားပေးအပ်နေတဲ့အကူအညီများမှာအလွန်များပြားနေတာကြောင့်မြန်မာကျောင်းသားများအထွတ်ပေးအပ်နေတဲ့ပညာသင်ဆုများကိုသမ္မတထရန့်အမိန့်ဖြင့်ရက်ဆိုင်လိုက်ကြောင်းအီလွန်မတ်ဦးဆောင်တဲ့ Department of Government Efficiency ကသတင်းထုတ်ပြန်ထားပါတယ်။အဒီလိုရက်ဆိုင်ရမှာ USAID DISP အစီအစဉ်ဖြစ်တဲ့ Diversity, Inclusion, Equality and Accessibility မတူကွဲပြားမှုအလုံးပါဝင်ခွင့်ဓာတူညီမျှခွင့်အလွယ်တကူရပိုင်ခွင့်အစီအစဉ်များကိုရက်ဆိုင်ခဲ့ခြင်းဖြစ်တယ်လို့သိရပါတယ်။အဆိုပါ Program ဟာမြန်မာနိုင်ငံအတွင်းနေထိုင်နေတဲ့လူနည်းစုတာမန်အခြေခံလူဒန်းစားများနဲ့ကန့်သတ်မှုကြောင့်အခွင့်အလမ်းနှေးပါနေသူများတိုင်းရင်းသားလူမျိုးစုတဲမှလူမှုအဖွဲ့အစည်းအကျိုးပြုလက်ရှိနဲ့အနာဂတ်ခေါင်းဆောင်များအားအထူးအလေးထားဦးစားပေးပြီးတော့နိုင်ငံတကာအဆင့်မြင့်ပညာရေးအခွင့်အလမ်းများရရှိစေရန်ပေးအပ်နေတဲ့ပညာသင်ဆုဖြစ်ပါတယ်။သမ္မတဟောင်းဂျိုးဗိုက်တန်အစိုးရလက်ထက်ကမြန်မာနိုင်ငံမှကျောင်းသားကျောင်းသူများအထွတ်အမေရိကန်ဒေါ်လာ45သန်းတန်မတူကွဲပြားမှုနဲ့အားလုံးပါဝင်ခွင့်ရှိတဲ့ပညာသင်ဆုအစီအစဉ်ကိုပေးအပ်ခဲ့တာဖြစ်ပါတယ်။မြန်မာကျောင်းသားကျောင်းသူပေါင်း800ခန့်ကိုပညာသင်ကာလ9နှစ်တာအတွက်စုစုပေါင်းအမေရိကန်ဒေါ်လာ45သန်းပေးအပ်ရန်စီစဉ်ထားခဲ့ခြင်းဖြစ်ပြီးတော့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအကောင့်ထက်ဖော်ရမှာလိုအပ်တဲ့ပညာရေးအတွက်ဘွဲ့ကြူဘွဲ့လွန်မဟာဘွဲ့နဲ့ပါရဂူဘွဲ့များအပြင်စတီဖီကိတ်အသိအမှတ်ပြုလက်မှတ်ဒီပလိုမာများပေးအပ်မဲ့ပညာတော်သင်ဆုဖြစ်တယ်လို့သိရပါတယ်။ဇန်နဝါရီလ15ရက်နေ့ကလေးကမြန်မာကျောင်းသားများအတွက်ပေးအပ်ထားတဲ့အဆိုပါပညာသင်ဆုများကိုရက်ဆိုင်ရန်ဦးစားပေးအဖြစ်သတ်မှတ်ထုတ်ပြန်ခဲ့ခြင်းဖြစ်ပါတယ်ခင်ဗျာ။ဆလဘီကလေးထောင်တာဝန်ခံအရာရှိများမှနိုင်ငံရေးအကျဉ်းသားမိသားစုဝင်များအပေါ်လိင်ပိုင်းဆိုင်ရာနှောက်ယှက်မှုများပြုလုပ်နေတဲ့တရင်ကိုတင်ပြပေးပါမယ်။ကလေးအကျဉ်းထောင်တာဝန်ခံအရာရှိများဖြစ်ကြတဲ့ထောင်ပိုင်းအောင်မိုးဟိတ်နဲ့ထောင်လုံးကျုံကြီးတာဝန်ခံတပွင့်ဟန်ဝင်းအောင်တို့ဟာနိုင်ငံရေးအကျဉ်းသားများရဲ့မိသားစုဝင်များအပေါ်လိင်ပိုင်းဆိုင်ရာနှောက်ယှက်ပြောဆိုမှုများရှိကြောင်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM မှတရင်ထုတ်ပြန်ထားပါရယ်။ထောင်ဝင်စားအဲ့တွေ့ပြန်လာတဲ့နိုင်ငံရေးအကျဉ်းသားတဦးရဲ့ဇနီးဖြစ်သူကိုအကျဉ်းထောင်တာဝန်ခံအရာရှိအောင်မိုးဟိန်ကဖုံးဖြစ်ဆက်သွယ်က၎င်းနဲ့အတူနေထိုင်ရန်ချင်းဆိုတဲ့ဇာတ်များပြောကလိန်ပိုင်းဆိုင်ရာနှောက်ယှက်ပြောဆိုမှုများကိုလည်းကျူးလွန်ခဲ့တယ်လို့ဖော်ပြထားပါတယ်။၎င်းကျူးလွန်ခဲ့သည်မှာထိုအမျိုးသမီးတယောက်သာမဟုတ်ဘဲအခြားနိုင်ကျင်မိသားစုဝင်အမျိုးသမီးများအပေါ်မှာလည်းထိုကဲ့သို့ဆက်သွယ်ကနှောက်ယှက်မှုများကိုပြုလုပ်ခဲ့သေးတယ်လို့သိရပါတယ်။ထိုထောင်အာဏာပိုင်များလိန်ပိုင်းဆိုင်ရာနှောက်ယှက်မှုများကျူးလွန်ခဲ့ရမှာနိုင်ငံရေးအကျဉ်းသားများရဲ့မိန်းမများမိသားစုဝင်များအပေါ်ဦးတည်ပြီးတော့ပြုလုပ်နေကြတယ်လို့ဖော်ပြထားပါတယ်။ဒါအပြင်ကလေးအချင်းထောင်ရှိ ိထောင်ဝန်တန်းများမှလည်းနိုင်ကျင်းမိသားစုဝင်အမျိုးသမီးများကိုဆက်သွေးက၎င်းတို့အတွက်ငွေကြေးအပါအဝင်နာယီအစရှိတဲ့အသုံးဆောင်ပစ္စည်းများခရီးစရိတ်တောင်းခံခြင်းများကိုလည်းပြုလုပ်နေကြတယ်လို့သိရပါတယ်။အဲဒီလိုအကလေးအချင်းထောင်ရှိနိုင်ကျင်းမိသားစုဝင်များအပေါ်ထောင်အာဏာပိုင်များမှလိမ်ပိုင်းဆိုင်ရာနှောက်ယှက်နေမှုများနဲ့ပတ်သက်ပြီးတော့လူချင်းဝတ်အရာလူအခွင့်အရေးအရာချိုးဖောက်နေကြတာဖြစ်တဲ့အတွက်ကြောင့်အပြင်းထန်ရှုတ်ချပြီးတော့ယခုဖြစ်စဉ်များကိုမှတ်တမ်းတင်ထားကအမှန်တရားနဲ့တရားမျှတမှုကိုဖော်ဆောင်သွားမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီအီတလီနိုင်ငံမီလန်မြို့မှာရှိတဲ့ PIME ဗဟုထာနဥယျင်ဝင်ဘာသာပေါင်းစုံငိမ့်ချမ်းရေးဆုတောင်းပွဲမှာမြန်မာပြည်သူများအထွတ်မြတ်တာတုတ်ရွတ်ဆိုပြီးတော့ငိမ့်ချမ်းစေရန်ဆုတောင်းတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဇန်နဝါရီလ29ရက်နေ့မှာအီတလီနိုင်ငံမီလန်မြို့မှာရှိတဲ့ PIME ဗဟုထာနဥယျင်ဝင်မှာအီတလီရောက်မြန်မာပြည်မှဗုဒ္ဓဘာသာဝင်များအပါအဝင်ဘာသာပေါင်းစုံငိမ့်ချမ်းစွာဆုတောင်းပွဲကို PIME အဖွဲ့အစည်းကဦးစီးပြီးတော့ကျောင်းသားလူငယ်များနဲ့ကမ္ဘာနေရက်အစုံမှလူမျိုးစုံဘာသာစုံပေါင်းထမများအစုံဖြင့်ကျင်းပခဲ့ကြတယ်လို့သိရပါတယ်။2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာဆီယာနာတိမ်မှုကြောင့်မြန်မာပြည်တွင်းမှာရှိတဲ့ပြည်သူပြည်သားများအသက်အိုးအိမ်ဆုံးရှုံးဆုံးခွာနေရခြင်းများ၄နှစ်တာကြာရှိလာပြီဖြစ်ပြီးတော့အမြန်ဆုံးငြိမ်းချမ်းပါစေကြောင်းမေတ္တာတုတ်ရွတ်ဆိုဆုတောင်းခဲ့ကြပြီးတော့ကဘာကြီးနဲ့အတူမြန်မာပြည်သူပြည်သားများလည်းငြိမ်းချမ်းကြစေရန်ဆုတောင်းခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတီဟန်မင်းစစ်သွေးနဲ့ကာရှယ်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဗီဒီယိုအငူဂျီနားဆင်နေကြတဲ့မိဘပြည်သူများရှင်အခုဆက်လက်ပြီးနားဆင်ရမှာကတော့တော်လန်ကြီးတဂီတာဖြစ်ပါတယ်ဂျီယို21ရေးသားထားတဲ့အောင်ပွဲတေးလို့အမည်ရတဲ့တော်လန်ကြီးတဂီတာကိုတောင်းကတီးဆိုထားတာဖြစ်ပါတယ်ရှင်ဗီဒီယိုအန်ယူဂျီရဲ့မနက်ခင်းနောက်ဆုံးအစီအစဉ်အနေနဲ့တိုင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့ရခိုင်ဘာသာနဲ့တပတ်အတွင်းသတင်းတွေကိုရူလာတန်နာကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင်
တာလီစွာပါ Radio NUG တပည့်တော်တရံတီကိုရခိုင်ပါတာနောက်တောင်စားပီလာဖို့ခိုင်ပါရီအကျဉ်ရုလာတင်တာပါအကျဉ်ရုအိန်နီရှောင်းနိုင်ငံတီကပရိသူတီဤများနာထားနေပရီတော်ဤများနာကိုဂရင်းနေရီလို့ပရီထောင်စုဝင်ကြီးဒေါ်ဆောင်မအောင်ထုတ်ဖော်ပရဂရိုက်တောင်းကိုဗနာမတောင်စားပီပါမယ် January 29ရက်မှာပြုလုပ်ရီအမျိုးသားညီညွတ်ရေးအစိုးရနိုင်ငံခရီးဝင်ကြီးဌာနဤတောင်းစာရှောင်းလောင်းပွဲမှာပရီထောင်စုဝင်ကြီးဒေါ်ဆောင်မအောင်ကအခုပိုင်ပရဂရိုက်လိုက်ပါရီအကျဉ်ရုအိန်နီရှောင်းနိုင်ငံတီကပရိသူတီဤများနာထားနေပရီတော်ဤများနာကိုဂရင်းနေရီလို့အကျဉ်ပေါပေါလန်းလန်းပရပါလိမေအကျန်ရောနာအိန်းနရှောင်းနိုင်ငံတီနာဘရရနနေစားစင်လာစောရှိပါရယ်ပြည်သူတီကိုမြားနာမုံဖို့အကျန်ရောပရော့ဆော်လေးရှိပါရယ်တကယ်လေတဖားမှာလေသူတို့နေပြည်တော်ကိုလမ်းမလွှဲသိမ့်ပါလို့ပြည်တော်စုဝင်ကြီးဒေါ်ဆောင်မအောင်ကပရော့ပါရယ်ယွန်အဘရန်လူကုံကူမုံဂျာဖရန်တိုက်ဖျားရေးကို NUG ကနိုင်ငံရေးစင်တာအမရန်ဆုံးမှရှိရယ်လို့ပြည်တော်စုဝင်ကြီးဒေါ်ဆောင်မအောင်ကထဲမှန်ပြည်ပြော့ဆိုထားပါရယ်နေဆဲဖရဲကျော်မုံခေါနာဘဲသားပြည်အကျန်ရော NUG မှာနိုင်ငံဖရဲကျော်အုပ်စုဖွဲ့မုံခွန်တီတိုက်ဖျားမှုဆိုင်ရာလုံငယ်အဖွဲ့စုပြီးကေ2023ခုနှစ်အောက်တိုဘာလကပေါင်အကျန်ရုပ်ဖွဲ့စည်းထားဆိုရှိရဒေမုံခွန်တီကကင်တွေရာဖို့အရေးလို့အကျန်ရုပ်ရှုမရာပုံသက်တဲ့ရကလေအကျန်ရုပ်မှာဒေကိစ္စကဘရီဘရီစုံမုံနေပါရယ်တဖားမှာလေတော်လန်ရေးကဆောင်နှွင့်နေရာတင်ရယ်တဖားမှာလေဆိုင်များနာတိုင်းဖွားနိုင်ဖို့ဆိုသောလူသားအရောင်အမရိုက်အရာပါဘန်ဒါရန်ဘုံငွေအရာပါအွန်တန်အာနေပါရယ်ရကလေဒေရှောင်းကိုဆောင်ရဖို့ဆိုလို့ရှိကေအကျန်ရုံးမှာနိုင်ငံရေးစင်တာအမရန်ဆုံးမှာရှိပါရည်လို့ဝင်ကြီးကဆိုပါရည်လာဟိမှာ NUG အစိုးရနိုင်ငံခရီးဝင်ကြီးဌာနဆောအမေရိကန်နဲ့ဂျာမနီ၊ဖရန်သိုက်၊ကုလသမဂ္ဂယုံဆိုင်ရာ၊ဘရက်ဆီ၊တောင်ကိုရီးယား၊ဩစတြေးလျနိုင်ငံတာဝန်ရှိရလူဒီပါကိုမြန်မာအရေးဆွေးနွေးပြီးလာရောက်ခါဆောမှာနိုင်ငံခရီးဌာနဘရန်တိုင်ရွန်သားတော်လန်ရေးအောင်အားစုတီပါတဒူလာရောက်ခါရီလို့သိရပါရည်ဆာလာပရိကေပကူးတိုင်းဒေသကြီးကကရိုဆိုဘာအေးဆိုင်ပေါင်းအောင်မှာတိုက်ပွဲအတော်သိမ့်ထရီလာနဲ့ KNT နာ right ကုထရီတဲ့ပုံကိုဘူရှုံးထွေးမဲနိုင်ကထုတ်ပြရီတတော်ကိုတောင်းစားပြပါမယ်ဘကူတိုင်းအတွန်တိုက်ခိုက်သိမ့်ယူထရီစခန်းသိမ့်တိုက်ပွဲတတော်တဲ့ပုံတပုံကိုအရခတက်တော် AA ကစိုင်းဦးစီရှုံးဘူရှုံးထွေးမဲနိုင်ကအကောင် A S လူမှုကွန်ရာအကောင်မှာ January 29ရက်ညစာပိုင်းမှာဖော်ပြထားပါရီတိုက်ပွဲအတွန်သိမ့်စီရာမိထရီလာနဲ့ KNT ဂျန်မာတီနာစိုင်းသုံးပစ္စည်းအများပရာတီနာတတူဘကူတိုင်းဒေသကြီးကကရိုဆိုဘာအေးဆိုင်ပုံအောင်မှာ right ကူထရီတဲ့ပုံကိုဟော်ပရာထဆော်ဖရိုက်ပါရီဇာမရိုဖရိုက်ဒေးဆိုသောကိုအသိပိထားခရမ်းမရှိပေအေအေသိမ့်ယူထရီစခင်မှာပကိုးတိုင်းပန်တောင်မျိုးရှိမိုးထီတောင်ဖြူဟာလို့ဇိုင်းရီသဒွန်ရမ်ရိုက်တခုကပရပါရီဆာလာပိကေစိုင်းသုံးမဲနှုတ်ကိုညောင်ပင်သဲဖရဲခါရီလူတီကိုဖော်ထုတ်အရိယူအပရိုက်ပီပီဖရိုက်ဒေးလို့အေအေပရိုရီသဒွန်ကိုတောင်းစားပေးပါမယ်ဖန်စီရာမီထရီစိုင်းသုံးမဲနှုတ်ကိုညောင်ပင်နှိုက်စသဲဖရဲခါရီတဲဖွေးဝန်တီကိုဖော်ထုတ်ပြီးအရိယူအပရိုက်ပီထရီလို့ရခိုင်တက်တော် AAE ပရိုရီဆိုခွန်ရှိသူကပရော့ဂရလိုက်ပါရီစိုက်သုံးဘဲနှစ်ဦးကို AAE တဲဖွေးဝန်တရှိုးကညွန်ဘဲနှိုက်စားတဲဖရဲခါရီဗီဒီယိုဖိုင်နှစ်ခုရောက်ရှိလာပြီးစိုက်စီရီအခါမှာလေးမှန်နေရအတော့နိုင်ငံတကာရာဇဝဲခုံလုံး ICC အနေနဲ့ရခိုင်ပြည်နယ်အတွင်းရခိုင်တက်တော်ကကျူးလွန်ခါရီစိုက်ရာဇဝဲမှုတီကိုစုံစမ်းစိုက်စီတန်ရီလို့45 rise က January 23ရက်နေ့ကထုတ်ပြန်စောနာပေးသားလို့ AAE ပရိုရီဆိုခွန်ရှိသူကတုံးပြန်ဘရော့ဆိုလိုက်စော်ဖရိုက်ပါရီဒေးဖရိုက်ဆိုင်စော2024ခုနှစ်ဖေဖော်ဝါရီလ9ရက်ရကဖရိုက်ခါစော်လို့ AA ပရိုရီဆိုခွန်ရှိသူဥခိုင်ဒုခကပရော်ပါရီကျောင်းတော်မြို့နေထေကစိုက်ဆောင်ရေးကွဲကင်းမှုဌာနရှုပ်စကားခါကိုတဲမဌာနရှုပ်ကိုထိုးဖောက်တိုက်ခိုက်ခါဆောင်ကာလမှာအခုပိုင်းစီကင်ရှုဖောက်မှုတိကိုကျူးလွန်ခါစော်လို့လေရှောင်းပရာထားပါရီရရှောင်းစော်လေ AA တဲဖွဲ့ဝမိသားစုတိကိုအကရန်ဖာဆိုင်တက်ကမတရဖန်စီနှိုက်စတိုင်းဖရဲခါစော်နဲ့ပဲသားပြီးကေဒေါ်သားမထိန်နိုင်ပေအခုပိုင်လာစားရှိရေပုံစံမလို့နာစိုက်စီကင်ရှိုးဖောက်တဲ့ပိုင်မှုကျူးလွန်ခါစော်လို့ပြောပါရီယွန်တော်နာဒီ price ဆိုင်မှာပါဝင်ခါရီတမ်းမှုငွေတချို့နာပါဝင်ရီလိုအလုံးကိုထောက်ဖို့ရီယူအပရိုက်ပီထားပြီးဖရိုက်ဒေးလို့ AA ပရိုရီဆိုခွန်ရှိသူကရှောင်းထားပါရီဒီကိစ္စတစ်ခုထည့်ကိုဂရပီရာထောင်ရှိရေစိုက်သုံးမင်းတီကိုစီဝါကူတာပီပီကေကောက်မွန်စွာစောင်းရှောက်ထားဆိုကိုမမင်းဖို့တိုက်တွင်းထားပြီးကေအခုပိုင်ဖရိုက်ရမျိုးနောက်ထပ်မဖရိုက်အောင်အကောင်ဆုံးထင်းချောင်းပြည်ကစားလာတိုက်ပွဲဝင်လာဖို့လို့ရခိုင်တက်တော်ပရိုရီဆိုခွန်ရှိသူကပြောထားပါရယ်အခုတောင်စားပိခရီတတော်တီကို Radio NUG အခွေသားတီကပြပို့ထားဆော်ဖရိုက်ပါရယ
်ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်
မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 17.89 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်မြန်မာနိုင်ငံရဲ့အစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လင်းနေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်